မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဒီမှာမကြသေးခင်ကဝင်ရောက်တိုက်ခတ်ခဲ့တဲ့မူခါဆိုင်ကလုန်းမုန်တိုင်းနဲ့ခံလိုက်ရတဲ့သူတွေကိုလူသားချင်းစာနာတဲ့အကူအညီတွေပေးကြဖို့ပုံရံမင်းကြီး Francis ကဒီနေ့ဝတ်ပြုဆုတောင်းပြီးတော့ပြောကြားလိုက်ပါတယ်
။ Invito a pregare per le popolazioni che vivono al confine tra Myanmar e Bangladesh duramente colpita.
ဆိုင်ကလုန်းမုန်တိုင်းနဲ့အပြင်းထန်ခံလိုက်ရတဲ့မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေမှာနေထိုင်နေတဲ့ပြည်သူတွေအတွက်ဆူတောင်းပေးကြဖို့ဖိတ်ခေါ်ပါရယ်။အဲ့မှာလူပေါင်း၈သိန်းကျော်အပြင်ရိုဟင်ဂျာတွေအများပြားနဲ့မရေရာတဲ့အခြေအနေမှာနေနေကြပါရယ်။အခုလိုဒုက္ခရောက်နေကြတဲ့ကျွန်တော်တို့ရဲ့ညီကိုမောင်နှမတွေကိုလူသားချင်းစာနာတဲ့အကူအညီတွေရရှိနိုင်ဖို့အတွက်တာဝန်ရှိတဲ့သူတွေအနေနဲ့ကူညီပေးကြဖို့ကျွန်တော်အနေနဲ့ပန်ကြားပါရယ်လို့ပုံချမ်းမင်းကြီးကမိန့်ကြားတော်တာဖြစ်ပါရယ်။ပြည်ကရမေလာ14ရက်နေ့ကစစ်တွေပါဝင်ရခိုင်ပြည်နယ်မြောက်ပိုင်းကိုအင်အားပြင်းဆိုင်ကလုန်းမုခါဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အိမ်မှာရှိတဲ့အိုးအိမ်အဆောက်အုံတွေလမ်းတွေအကြီးအကျယ်ပျက်စီးသွားခဲ့ပြီးတော့လူတွေလည်းယာနဲ့ချီသေဆုံးခဲ့ပါတယ်။စစ်ကောင်စီကတော့မုခါဆိုင်ကလုန်းမုန်တိုင်းကြောင့်မြန်မာနိုင်ငံမှာလူပေါင်း140ကျော်သေဆုံးခဲ့တယ်လို့တရားဝင်သတင်းထုတ်ပြန်ထားပါတယ်။ကုလသမဂ္ဂကတော့မြန်မာနိုင်ငံမှာမုန်တိုင်းနဲ့တင့်သူ 1.6 တန်းရှိမယ်လို့ခန့်မှန်းထားပြီးအကူအညီပေးဖို့အတွက်ဒေါ်လာတန်း300ကျော်လိုအပ်နေတယ်လို့ထုတ်ပြန်ထားပါတယ်။လိုအပ်တဲ့ရမုံငွေတွေအချိန်မီမရနိုင်ရင်မကြခင်မိုးရသည့်ကာလမှာမုံတိုင်းတင့်သူတွေဒုက္ခရောက်နိုင်မယ်လို့လည်းသတိပေးထားပါတယ်ခင်ဗျာ။